ဖန်မျိုးဘုရားကုံတရေရဲ့ကုံပစ္စည်းတွေကိုအကောက်ခွန်မဲ့ပစ္စည်းတွေဖြစ်ဖန်းစီပြီးတော့ပြည်သူပိုင်သိမ့်ပိုင်နေသလိုဖန်းစီထားတဲ့ပစ္စည်းတွေကိုလည်းဇူလိုင်လအတွင်းမှာပဲစတင်လေလံပစ်တော့မယ်လို့ဖန်မျိုးဘုရားကုံတရေတဦးက RF ကိုပြောပြပါတယ်။ဖန်ကကုံတရေရဲ့ကုံပစ္စည်းတွေကိုဖန်းစီခဲ့တဲ့အဖွဲကတော့စာ33ရက်တက်ဖွဲကဖြစ်ပါတယ်။ဖန်းစီမှုတွေဟာဇက်တိုက်လုပ်နေတာဖြစ်ပြီးတော့မြဝတီဖန်အန်လမ်းကြောင်းပေါ်မှာရောဖန်အမျိုးဘော်ကဈေးတိုင်တွေနဲ့ကုံတူလောင်ဂိုရောင်တွေကိုပါဖန်ဆီးနေတာဖြစ်ပါတယ်။ဖန်အမျိုးဘော်ကဂိုရောင်တွေဆိုင်တွေကကုန်ပစ္စည်းတွေကိုနောက်ဆုံးသိမ်းခဲ့တဲ့နေ့ကတော့ဒီလ18ရက်နေ့ကဖြစ်ပါတယ်။ဖန်အမျိုးဘော်ကဆိုင်တွေမှာတင်ရောက်နေတဲ့ပစ္စည်းအများစုဟာထိုင်းနိုင်ငံမဲဆောက်မြို့ကနေမြန်မာနိုင်ငံနယ်စပ်မြို့မြဝတီအဲ့ဒီကနေတဆင့်ရှေ့အစိုးရနဲ့ပတ်သက်တဲ့အကောက်ခွန်ဂိတ်အမျိုးမျိုးကိုဖြတ်ပြီးတော့မှဖန်ကိုရောက်လာတဲ့ကုန်ပစ္စည်းတွေဖြစ်ပါတယ်။အဲ့ဒီကုန်ပစ္စည်းတွေကိုဆိုင်တွေမှာတင်ရောက်နေတာကြာပြီဖြစ်ပေမဲ့လို့အခုမှအကောက်ခွန်မဲ့ပစ္စည်းတွေဆိုပြီးတော့စာသုံးလုံးရဲကဝင်ရောက်ဖမ်းတာလို့လဲတခြားကုန်တယ်တူကပြောပြပါတယ်။ဖန်မျိုးမှာရှိတဲ့ဆိုင်တွေမှာတင်ရောက်နေတဲ့ကုန်ပစ္စည်းအများစုဟာအကောက်ခွန်ဆောင်ပြီးသားကုန်တွေဖြစ်ပါရဲ့နဲ့ဘာကြောင့်စာသုံးလုံးရဲကဝင်ရောက်ဖမ်းရတာလဲလို့မြို့ကန်ကုန်တယ်တူကို RFP ကမေးခဲ့ပါတယ်
။ခွင့်ပြုတယ်ဆိုတာဒီလိုလေသူတို့ရောင်းမရဘူးလေရောင်းနေတာပဲဗျာ။ရန်ကုန်မှာလည်းဆက်ပင်းနေရောင်းတာ။ဒါအဲ့ရန်ကုန်ဆက်ပင်းလည်းဒီကနေပြတ်သွားတာပဲ။ဒီမှာလည်းရောင်းတာ။ဟိုမော်လမြိုင်တို့ဘာလို့လဲရောင်းတာ။ဒီမှာတော့အဲ့လိုဆိုတော့သိမ်းသွားတယ်။ဒါပေမဲ့အဲ့ဒါတွေကလည်းရောင်းနေတာပါပဲအခုဒီမှာလည်းသူတို့မဖမ်းခင်တည်းကရောင်းနေတာတော့နောက်ဖမ်းတော့မှလည်းအကောက်ကုန်ပဲဖြစ်သွားတော့
ဖမ်းမျိုးကကုန်တယ်တွေရဲ့ကုန်ပစ္စည်းတွေကိုသိမ့်ပိုက်နေတယ်ဆိုတဲ့သတင်းနဲ့ဖမ်းဆီးထားတဲ့ကုန်ပစ္စည်းတွေကိုလေလံပစ်တော့မယ်ဆိုတဲ့သတင်းတွေကိုအတီးပြူးကြရယူနိုင်ဖို့အတွက်ဖမ်းရဲစခန်းကို RFP ကဆက်သွယ်မေးမြန်းတဲ့အခါမှာတော့တာဝန်ကျရဲဝန်ထမ်းတအူးကအခုလိုပြောပါတယ်
လေတံပွဲက25ရက်နေ့ရှိတယ်အခုစစ်ရင်နဲ့ဖမ်းတဲ့ပစ္စည်းမပါသေးပါဘူး25ရက်နေ့ဟိုမော်လမြိုင်ဟိုဟုတ်မြောက်ဦးဒီဘက်မှာဖမ်းတဲ့ပစ္စည်းတွေမော်တော့မသိဘူ
းလွန်ခဲ့တဲ့လကဖမ်းဆီးခဲ့ပြီးတော့ဇူလိုင်လ25ရက်နေ့မှာလေလံပစ်မဲ့ပစ္စည်းတွေရဲ့မှာစပိန်တွေကားပစ္စည်းတွေတခြားအင်ဂျင်တွေအပြင်လူသုံးကုန်ပစ္စည်းတွေနဲ့စားအုံးစီပေပါတွေလည်းပါဝင်တယ်လို့ဖမ်းရဲစခန်းကပြောပြပါတယ်အခုဖမ်းဆီးခဲ့တဲ့ကုန်ပစ္စည်းအများစုဟာ DKBA Gate လို့ခေါ်တဲ့မုတ်တုံဂိတ်အမှတ်တင်းနဲ့ဂိတ်အမှတ်ဆက်ကွန်တို့ကတွင်းတဲ့ကုန်ပစ္စည်းတွေအများဆုံးပါဝင်တယ်လို့ဒေသခံကုန်သည်တဦးကပြောပြပါတယ်။မြဝတီကနေဖန်အန်ကိုကုန်ပစ္စည်းတင်ပို့တဲ့နေရာမှာငင်းညာရေးရယူထားတဲ့ကရင်လက်နက်ကင်ဂိတ်တွေနဲ့စီအစိုးရစီစီရေးဂိတ်အားလုံး32ဂိတ်ရှိတယ်လို့စောကကကုန်သည်ကပြောပြပါတယ်။အဲ့ဒီ32ဂိတ်မှာဂိတ်ကြီး9ဂိတ်ရှိတယ်လို့သိရပါတယ်။အဲ့ဒီဂိတ်ကြီး9ဂိတ်မှာတော့ရဲအကောက်ခွန်နဲ့စစ်ပဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တွေစုပေါင်းပြီးကုန်ပစ္စည်းတွေကိုစီစစ်တာဖမ်းဆီးတာလုပ်နေသလိုပဲအဲ့ဒီဂိတ်တွေအားလုံးကိုတော့တပ်မ22နဲ့တပ်မ44ကကြီးကြပ်နေတာဖြစ်တယ်လို့သိရပါတယ်။မြဝတီနားကညီနောင်ဂိတ်ဆိုတာဟာစစ်စေးရေးဂိတ်တွေထဲမှာအကြီးဆုံးဂိတ်တစ်ဂိတ်ဖြစ်တယ်လို့သိရပါတယ်။ဒီအပိုင်းအတွင်းအဲ့ဒီဂိတ်ကနေပြီးတော့ထိုင်းနိုင်ငံဘက်ကတင်သွင်းသမျှပစ္စည်းအားလုံးကိုဖမ်းဆီးတာတွေလုပ်နေတဲ့အကြောင်းနဲ့ပတ်သက်ပြီးဒေသခံကုန်သည်တအူးကအခုလိုပြောပြပါတယ်
။မြဝတီနယ်လုံးကညီနောင်တပ်မရှိတယ်လေ။သမားတွေကိုဖြတ်ပြီးတော့သူကဖမ်းအောင်ဆင်းလို့ရတယ်လေ။အားရရစစ်စစ်ကိကအခုရပ်ဖွင့်တာလေ။တပည့်ကောင်ကလည်းဖမ်းတယ်၊ပစ္စည်းရကကောင်ဖမ်းတယ်ကို။အဲဒါပေမဲ့သူကဘယ်လိုဆိုလဲ။ဟိုဘက်ကျလို့ရှိရင်သူတို့အပေးစုမညီညွတ်ရင်သူကအိမ်ထိကိုဆွဲလို့ရတယ်ကတော့။သူတို့လမ်းကြောင်းမှာပေးယူကြပါညီညီ။သူတို့ဒီယုံကိကဆိုတော့သူတို့အိမ်ထိကိုသူကတည်ယုံဆွဲခွင့်ရှိတယ်လေ။သူနဲ့မျက်ကြီးကဒီဒီကားတွေကကတော့တိကျတော့နေမှာပစ္စည်းတွေမျိုးမရှိတော့ဘူး။အခုဘယ်လိုလဲ။အဲ့ဒီကသူတို့ကတော့နေအထူးအခွင့်အရေးလို့လာပြီးတော့စုံစမ်းစစ်ဆေးပြီးတော့ရေးယူဆောင်ရတာ
။ကုန်တယ်ရီအနေနဲ့နေဆက်ကုံတွေဂိတ်မှာသတ်မှတ်ထားတဲ့ကုံကူးခွင့်ရှိတဲ့ကုံတွေကိုအခွန်ဆောင်ပြီးတော့ကုံကူးတာဖြစ်တဲ့အတွက်ဒါဟာတရားဝင်ကုံကူးတာကောမဟုတ်ဘူးလားလို့စောစောကကုံတွေကိုပဲဆက်လက်မိခဲ့ပါဗျ။ဘယ
်လိုတကူးလဲဆိုတော့သူတို့ကဘယ်လိုဆိုတော့သူတို့ရဲ့နားတောင်းတဲ့ငွေကြီးပမာဏမညီညာတော့သူဖောင်းရတယ်။ဘယ်လိုပဲကတက်လိုက်ချင်းလုပ်ပြီးလုပ်ပြီးဟိုဘက်ကမှာသူတို့ရဲ့ဥပဒေသူရဲ့ပုံမှန်ပဲသူတို့သတ်မှတ်ထားတာကိုသူတို့နားလည်တဲ့မင်းမော်နော်သူတို့ရဲ့တပတ်ဆိုင်ရာနားလည်မဲ့ကုံတွေလောက်ပဲသူတို့ဥဒါပေးပြီးထုတ်ပေးတယ်။ရှာနေပုဂ္ဂလိကတွေလုံးဝမလုပ်ပေးတော့ဘူး။အဲ့ဒီလက်ရှိတော့ဆရာတော်သူတို့နဲ့စစ်တမ်းနဲ့ပတ်သက်တဲ့ကုံတွေလောက်ပဲသူတို့စာဖွင့်ဖွင့်လာပေးတယ်လေ
။ထိုင်းနိုင်ငံနေဆက်မဲဆောက်မြို့နဲ့မြန်မာနိုင်ငံနေဆက်မြဝတီကနေဆက်ကုံကူးတန်းရောင်းဝယ်ရေးအခြေအနေတွေကိုဒေသခံကုံတွေတူပြောသွားတာဖြစ်ပါတယ်ခင်ဗျာ။